ဒီမနက်ငယ်ကပထောင်မျိုးသမီးတွေလေပင်မှာခြေခွင်းပတ်တဲ့လေတောက်ွယ်သွားတော့မလားဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်က AP သတင်းပေါ်ခြေခံပြီးတော့ရှင်းပြပါလိမ့်မယ်
။ဒီမနက်ငယ်ကြားပြည်နယ်ကပထောင်တွေလို့လူသိများကြတဲ့လေပင်ရှင်နဲ့အမျိုးသမီးတွေဟာတကယ်တော့ကရင်လူမျိုးစုတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။သူတို့ဟာလွန်ခဲ့တဲ့နှစ်ရာပေါင်းများစွာကလေးကလေပင်ကိုခြေခွင်းပတ်ပြီးအလှဆင်တဲ့ဒလိကျင်သုံးလာခဲ့သူတွေဖြစ်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ကရင်အမျိုးသမီးကြီးတော်မာရီယာခိုင်ဟာအခုချိန်ထိလေပင်မှာခြေခွင်းပတ်အလှဆင်လာပြီးသူ့လေပင်လည်းရှည်လာခဲ့ပါတယ်။တော်မာရီယာခိုင်ဟာတရားပြည်နယ်ပန်ပက်ကျေးရွာမှာနေထိုင်ပြီးသူ့အမိကိုတော့တချိန်ကသူ့ဒေသကိုရောက်လာတဲ့အီတလီယန်သာသနာပြုအဖွဲ့ကပေးသွားခဲ့တာပါ။တော်မာရီယာကသူ့ငယ်စဉ်ဘဝအဖြစ်အပျက်တွေကိုခုလိုပြောပြပါဗျာ။ကျွန်
တော်က
အသက်ရှင်နေရကစားပြီးကျမရဲ့လေထဲမှာဒီကြီးကွင်းတွေကိုဝတ်ဆင်ရတာပါ။ကျမကိုယောက်ျားလေးနဲ့တူရဲဆိုပြီးအဖေကပြောပါတယ်။နောက်ပြီးယောက်ျားလေးတယောက်လိုပဲအမဲလိုက်ဖို့အတွက်တနက်တည်းလေဝယ်ပေးမယ်လို့လည်းအဖေကပြောမှုပါတယ်။ဒါပေမဲ့မိန်းကလေးတိုင်းကကြီးကွင်းတွေဝတ်ကြတာဆိုတော့ကျမလည်းဝတ်ချင်တယ်ဆိုပြီးပူဇော်ခဲ့တာပါ
။ကြီးကွင်းတွေဝတ်ခါစားတော့ငါနာခဲ့ပေမဲ့နောက်ပိုင်းမှာနေရထိုင်ရအဆင်ပြေလာတယ်လို့သူမကဆိုပါတယ်။ကျန်လူအဖွဲ့အစည်းကအမျိုးသမီးတွေဟာဒေါ်မာရီယာခံလူပဲတစ်ချိန်ကြာရင်လေဘင်းမှာကြေးကွင်းဝရရေးကိုကြီးမှန်းချက်ထားကြပါတယ်။ဒါပေမဲ့ဒီကနေ့ခေတ်ကျန်မင်းကလေးငယ်တွေကတော့အဲ့ဒါလိုမဟုတ်ကြတော့ပါဘူး။ဒေါ်မာရီယာခံရဲ့မြေးဖြစ်သူအသက်20အရွယ်ကျန်မင်းကလေးမဆူစာဦးဟာထိုင်းနဲ့စင်ကာပူလိုနိုင်ငံမျိုးမှာအလုပ်သွားလုပ်ဖို့စိတ်အားထက်သန်နေပြီးကြေးကွင်းဝတ်ဖို့ငင်းဆန်နေသူပါ။
ဆင်းရဲဆိုတော့ဒီနေ့ဒီနေ့အလုပ်တော့ဒီနေ့တခါမှမစားဘူးလေကျေစံလေးအစစ်စစ်လေးနဲ့တင်းအလုပ်ရှိနေတာကိုမသိဘူ
းခုတော့ကရန်လူအဖွဲ့အစည်းမှာဒေါ်မာရီယာလိုခြေကွင်းဝတ်ဆင်သူနဲလာပါတယ်အခုဆိုရင်ခြေကွင်းဝတ်လေဘင်းရှင်အမျိုးသမီးဥယေတရားအောက်သာရှိတော့တယ်လို့လေ့လာသူတွေကပြောပါတယ်တရားပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာလေဘင်းရှင်ကရန်အမျိုးသမီးအရင်က300လောက်ရှိခဲ့ရာကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကျဆင်းခဲ့တယ်လို့ဆိုပါတယ်။ဇာလာရဲ့အကိုဝမ်းခွဲတော်ဆက်သူလည်းဖြစ်တဲ့မောင်ကိုကော်ကတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာအင်္ဂလိပ်စာသင်ကြားခွင့်ရခဲ့ပြီးအခုတော့ခီးသွွားဧလန်းညွန်အဖြစ်လုပ်ကိုင်နေပါတယ
်။ When I bring the gap to here, I want to let them know the true story of the people in here.
ကမ္ဘာလေခီးသည်တွေကိုကျွန်တော်ခေါ်လာတဲ့အခါဒီကလူတွေရဲ့အခြေအနေမှန်ကိုသိသိကျင်တာပါ။ဒီကလူတွေကလည်းလူသားတွေပါပဲ။သူတို့ကိုတိရစ္ဆာန်ယုံလို့သဘောထားပြီးလာကြည့်တာမျိုးတစ်တလဲအုပ်အမျိုးသမီးတွေပဒောင်တွေလို့ဘာကြောင့်ခေါ်ကြသလဲတော့မသိဘူးကျွန်တော်တို့လူမျိုးစုရဲ့မူရင်းအမိကကယန်းဖြစ်ပါတယ
်2012ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာအစိုးရတက်တဲ့ဒေသခံတိုင်းရင်းသားတက်တွေကြားအပြည့်ရဲ့ညီညာရေးသဘောတူညီချက်ရဖို့ဆွေးနွေးခဲ့ခြင်းကစပြီးဒီဒေသကိုကမ္ဘာနဲ့ခီးသွွားပြီးလာရောက်လည်ပတ်မှုတိုးလာခဲ့ပါတယ်ပြည်တွင်းစစ်ဖြစ်ခဲ့တဲ့အရင်အချိန်တုန်းကတော့လေပင်စိန်အမျိုးသမီးတွေအပါအဝင်ကယန်းလူမျိုးစုတွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးထိုင်းနိုင်ငံချင်းမန်မြို့တဝိုင်းမှာလက်ရှိပဒေါင်မျိုးသမီးတွေကိုနိုင်ငံခြားသားခီးသွားတွေအထူးအစံဖြင့်လာရောက်ကြည့်ရှုတဲ့အတွက်ထိုင်းနိုင်ငံခီးသွားလုပ်ငန်းအတွက်ဝင်ငွေတိုးစီခဲ့ပါတယ်အခုတော့တဖြည်းဖြည်းနဲ့မြန်မာနိုင်ငံလေးကိုပြန်လာနေကြပါပြီဇန်နဝါရီလဟာနိုင်ငံခြားသားဧည့်သည်အလာများပြီး2018ခုနှစ်ကြားပြည်နယ်စီရင်အရပန်ပက်ရွာကိုကဘာနဲ့ခီးသွား300နီးပါးလေပတ်ခဲ့ပြီးအဲ့ဒီရွာအတွက်ဒေါ်လာ2000နီးပါးဝင်ငွေရရှိခဲ့ပါတယ်။အသက်48နှစ်အရွယ်လေရှိအမျိုးသမီးဒေါ်မူတူဟာလည်းထိုင်းနိုင်ငံကနေကိုယ်မူလဒေသကိုပြန်လာပြီးလက်ဆောင်ပစ္စည်းဆိုင်ဖွင့်ရင်းမိမိရဲ့ရိုးရာဖြစ်တဲ့လေပင်ခြေခွင်းပတ်တဲ့ဒလိကိုလက်ဆင့်ကမ်းနေသူဖြစ်ပါတယ
်။ခြေခွင်းကိုဖတ်တူတူပတ်တာကပိုအဆင်ပြေပါတယ်။လူတိုင်းကသူတို့နှစ်သက်တဲ့ style ရှိပါတယ်။သူတို့မကြိုက်တဲ့ပုံစံမျိုးပတ်မိရင်အဲ့ဒါကိုချွတ်ပြီးအစကနေပြန်ပတ်ရပါတယ်။
အခုလိုထူးခြားတဲ့လေရှင်အမျိုးသမီးတွေကြောင့်ဒေသအတွင်းခီးသွွားလုပ်ငန်းဖွံ့ဖြိုးပြီးဝင်ငွေတိုးစေတာကြောင့်ထိုင်းနိုင်ငံမှာရောက်နေတဲ့ကရင်အမျိုးသမီးတွေမိမိတို့တိုင်းပြည်ကိုပြန်ဝင်လာကြဖို့ကရင်ပြည်နယ်ကဝါရင့်ဧလန်းညွန်ကိုထေးအောင်ကပြောပါလေ
I was not the native people can you ask me to try to this area is not safe if I think what happened
and they really ခြေကွင်းပတ်တိုင်းသားများစွာထိုင်းနိုင်ငံကိုသွားကြတာပါထိုင်းကသူတို့ရဲ့မူရဲ့ဇာတိမဟုတ်ပါဘူးအင်္ဂလိပ်စနစ်ကျော်အချိန်ကြီးဒီနေရာဒီမှာတိုက်ပွဲတွေဖြစ်နေတော့တည်ငြိမ်အေးချမ်းမှုမရှိပါဘူး။ဒါကြောင့်ထိုင်းကိုထွက်ပြေးသွားတာပါ။ကြားပြည်နယ်ကသူတို့ရဲ့မူရင်းဒေသပါ။ထိုင်းကသူတို့မူရက်နေမဟုတ်ပါဘူး
။ပန်ပက်လိုဒေသမျိုးကိုကရင်ပြည်သူတွေပြန်ဝင်လာနေတာနဲ့အမျှအဲ့ဒီဒေသအတွက်ဝင်ငွေပိုရစီမှာဖြစ်ပါတယ်။ဒါပေမဲ့မျိုးဆက်တဲ့ကရင်မင်းကလေးတွေကတော့လေပင်မှာခြေခွင်းပတ်တဲ့ရိုးရွာတလေးကိုတဖြည်းဖြည်းစွန့်လာနေတာကြောင့်ဒီဒေသမှာလေရှိအမျိုးသမီးတွေကိုနောက်တစ်ချိန်မှာ မြင်ရပါတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ခင်ဗျာ